အခုခါမှာအီရန်နဲ့ဆီးရီးယားမှာအမေရိကန်ကမန်ဒိုအထူးတပ်သား200ရောက်နေကြောင်းနဲ့သူတို့ဟာ IS စစ်သွေးကြော်တွေကိုပစ်မှတ်ထားတဲ့ရှာဖွေစီးနင်းမှုတွေလုပ်နေပြီး IS တွေကိုတွေ့တဲ့နေရာမှာဖမ်းဆီးတာဒါမှမဟုတ်တပ်ဖြတ်ဖို့အတွက်လှုပ်ဆောင်နေပြီလို့အမေရိကန်ကာကွယ်ဝင်ကြီး Ash Carter ကချက်သက်ပြီးနေမှာပြောကြားလိုက်ပါတယ်။ဝင်ကြီး Carter ကပြင်သစ်နိုင်ငံ Paris မြို့ကပြင်သစ်အရာရှိတွေအတွက်တင်လန်းကြောင်းမှာအခုလိုပြောကြားခဲ့တာပါ။ဒီတပ်သားတွေဟာတပ်ဖွဲ့အသစ်တွေနဲ့ဆက်သွယ်မှုတွေလုပ်ပြီးပြီလို့လည်းပြောပါတယ်။သူတို့ဟာဒေသခံတွေနဲ့ဆက်သွယ်ရေးလိုင်းတွေဖွင့်တာကျွမ်းကျင်ပြီးတိုက်ခိုက်ခြင်းနဲ့ဆန္ဒရှိတဲ့တိုက်ခိုက်တပ်သားတွေရဖို့နဲ့လေးတောင်တိုက်ခိုက်မှုနဲ့တခြားတိုက်ခိုက်မှုတွေအားလုံးအတွက်ပြစ်မှတ်အစ်စ်တွေတွေ့ဖို့အားလုံးရဲ့ရည်မှန်းချက်ထားချက်ကိုမျှဝေနိုင်မှုဖြစ်တယ်လို့လည်းပြောပါတယ်။အခုအီရတ်တွေနဲ့လက်တွဲပြီးလှုပ်ဖို့ပြင်ဆင်မှုတွေအတွက်အထူးတပ်ဖွဲ့တွေရှိနေပြီဖြစ်ပြီးရုတ်တရက်စီးနှင်းမှုတွေစပြီးလှုပ်ဖို့ဖြစ်စေရေရှည်စီးနှင်းမှုတွေဖြစ်စေ IS တိုက်ခိုက်ရေးတမားတွေတပ်မှုတွေပြင်တခြားအဓိကပြစ်မှတ်တွေကိုခြေရခံလိုက်ဖို့ဖြစ်စေသူတို့ကိုတွေ့တဲ့နေရာမှာတတ်တာဒါမှမဟုတ်ဖမ်းတာတွေလှုပ်ဖို့အတွက်ပြင်ဆင်နေပြီလို့ဝင်ကြီးကာတာကပြောပါတယ်။အမေရိကန်ကာကွယ်ဝင်ကြီးကာတာဟာစစ်သွေးကြော်တွေချိန်မှုန်းရေးနည်းပြဟာတွေချပြဖို့အတွက်ဗုဒ္ဓဟူးနေ့ကပြင်သစ်ဂျာမနီ၊ဗြိတိန်၊ဩစတြေးလျ၊အီတလီနဲ့နိုင်သလန်နိုင်ငံတွေကကာကွယ်ဝင်ကြီးတွေနဲ့တွေ့ဆုံခဲ့ပါတယ်။အီရတ်နိုင်ငံမိုဆိုးနဲ့ဆီးရီးယားနိုင်ငံရက်ကာမြို့တွေဟာအစ္စလာမ်ကာလီဖိတ်နိုင်ငံရဲ့မြို့တော်ဖြစ် IS တွေချိန်ညာခဲ့တဲ့နေရာတွေကိုအမေရိကန်တွေဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကတိုက်ခိုက်ဖို့အတွက်တည်တည်ချာချာချိန်ရွယ်ထားပြီလို့လည်းဝင်ကြီးကာတာကပြောကြားခဲ့ပါတယ်။